မြန်မာနိုင်ငံကိုငားရချာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးစားနပ်ရိက္ခာဖူလုံရေးဖွံ့ဖြိုးမှုအစီအစဉ်အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ဒုက္ခသည်အရေးစတာတွေကိုအပြည့်အစုံဆွေးနွေးခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ American Center မှာကျင်းပတဲ့ USAID အကြီးအကဲ Mark Green နဲ့ Media စကားဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေါက်တာဆိုးဝင်းကပြောပြပေးမှာပါ။
ကောင်းပါပြီ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green က American နိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့တာဝန်ပေးချက်အရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးချက်ခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီနေ့နေပြည်တော်မှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ရခိုင်ပြည်နယ်အရေးအပြည့်အစုံဆွေးနွေးခဲ့တယ်လို့အခုလို့ပြောပါတယ
် From Bangladesh obviously we've come here to Burma had a good meeting not just with the state council this morning but with some of the officials who
ကျွန်တော်ဘင်္ဂလားဒေ့ရှ်ကနေမြန်မာပြည်ကိုလာခဲ့တာပါဒီနေ့မနက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့ရောဖွံ့ဖြိုးရေးဆိုင်ရာတာဝန်ရှိသူတချို့နဲ့ပါကောင်းကောင်းဆွေးနွေးဖြစ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုလက်တွေ့ကန်ရွယ်နေရတဲ့တာဝန်ရှိသူတွေနဲ့အပြုသဘောဆွေးနွေးခွင့်ရခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ပြီးတော့အကျိုးကြောင်းနားထောင်မယ်ဒေလာအကဲဖြတ်ပြီးနိုင်ငံသားရေးဝန်ကြီးကိုတင်ပြဖို့ဖြစ်ပါတယ်အမေရိကန်အနေနဲ့ထျောက်တဲ့ခန်းကဏ္ဍကနေဘယ်လိုပံ့ပိုးမလဲဆိုတာကိုသုံးသပ်ပြီးတော့မူဝါဒချမှတ်နိုင်ဖို့ဖြစ်ပါတယ်
။ USAID အကြီးအကဲ Mark Green ဟာဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းကော့ဆက်စ်ပြည်သားမှရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေအနေနဲ့ဆန္ဒအရောက်ဘေးကင်းလုံခြုံတိတ်ခါရှိစွာနေရရင်ပြန်လာနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတအားသည့်ဒုသားရေးဆန္ဒမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ54တန်းပံ့ပိုးဖို့ရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီအထောက်ပံ့ငွေအမေရိကန်ဒေါ်လာ54တန်းအနည်းတန်း30ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေအတွက် WFP ကကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတာဝန်ယူမှဖြစ်ပြီးတော့ဒေါ်လာ14တန်းကတော့မြန်မာပြည်တွင်းရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွက်လူသားချင်းစာနာမှုအထောက်အပံ့အနေနဲ့ဖွံ့ဖြိုးမှုအကူအညီတွေအတွက်ဖြစ်တယ်လို့လည်းပြောပါတယ်။ USAID ရဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအကူအညီတွေနဲ့ပတ်သက်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့ဆွေးနွေးဖြစ်တဲ့အကြောင်းကို Mr. Mark Green ကအခုလိုပြောပါတယ်။
I'm also here because this is a very important country to USAID and we have a very broad
ကျွန်တော်ဒီကိုလာတာဟာ USAID အတွက်မြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံဖြစ်လို့ပါပဲကျွန်တော်တို့နယ်ပယ်အတော်များများမှာအကူအညီတွေပေးနေပါတယ်စံနယ်ရိက္ခာဖူလုံရင်းနဲ့ပတ်သက်ပြီးတော့အကူအညီပေးနေတာနှစ်အတော်ကြာခဲ့ပါပြီဒီစံနယ်ရိက္ခာဖူလုံရင်းနဲ့ပတ်သက်လို့အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလေးပီဆွေးနွေးခဲ့တာပါဒါတွေမကပါဘူးကဘာတဝန်းကျမ်းမာရေးအစီအစဉ်တွေမြန်မာပြည်တွင်းအဆုတ်ရောဂါပေါက်ပျောက်ရေးကြိုးပမ်းမှုတွေမှာအကူအညီနိုင်တာကိုလည်းကျွန်တော်တို့ဂုဏ်ယူပါတယ်
မြန်မာပြည်ဝင်ဖွံ့ဖြိုးရေးဆောင်ရွက်တဲ့နေရာမှာပြည်သူလူထုအတွက်တရားအကျိုးသက်ရောက်စေမယ့်တာဝန်သည့်စီမံအုပ်ချုပ်ရေးစနစ်ထွန်းကားစေဖို့အတွက်လည်း USAID ကလူထုအခြေကျအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Mr. Mark Green ကပြောပါတယ်။ USAID အနေနဲ့မြန်မာနိုင်ငံအတွက်2018ခုနှစ်ကနေဒီကနေ့အထိဖွံ့ဖြိုးမှုအကူအညီစုစုပေါင်းဒေါ်လာတန်း300ပေးအပ်ခဲ့ပြီးဖြစ်တယ်လို့ USAID တာဝန်ရှိသူတွေကပြောပါတယ်။USAID အကြီးအကဲ Mark Green နဲ့အတူလူဦးရေဒုက္ခသည်နဲ့ချစ်ပြောက်နေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Mark Sturella နဲ့ USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့လည်းလိုက်ပါလာခဲ့ကြပါတယ်။မနေ့ကစနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေ၊လူငယ်အဖွဲ့အစည်းတွေ၊ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှင်။